အိန္ဒိယနိုင်ငံမှာယခင်မဒရက်လို့ခေါ်တဲ့ချန်နိုင်းမြို့တော်တောင်ဘက်မှာအမေရိကန်အိန္ဒိယဂျပန်သုံးနိုင်ငံပူးတွဲပြုလုပ်မဲ့ရေဒတ်စီးရေလေ့ကျင့်ခန်းတစ်ရက်ကိုအောက်တိုဘာလ14ရက်နေ့ကနေ19ရက်နေ့အထိပြုလုပ်သွားမှာဖြစ်ပါတယ်။မလာဝါလို့အမည်ပေးထားတဲ့ဒီစီးရေလေ့ကျင့်ခန်းအတွက်အိန္ဒိယရေဒတ်ကရေငုပ်သင်္ဘောတစ်စင်းစစ်သင်္ဘောကြီး20နဲ့ရေကြောင်းထောက်လှမ်းရေးလေယာဉ်တစ်စင်းတို့ဖြန့်ချထားပေမဲ့သူတို့ပိုင်တဲ့လေယာဉ်တင်သင်္ဘော20တော့ပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်။2009ခုနှစ်တုန်းကလေ့ကျင့်ခန်းမှာဂျပန်၊ဩစတြေးလျ၊စင်ကာပူတို့ကပါဝင်စီခဲ့တဲ့အတွက်တရုတ်နိုင်ငံအတွက်စိုးရိမ်စရာဖြစ်စေခဲ့ပါတယ်။အမေရိကန်ရေဒတ်နံပါတ်9ရဲ့တပ်မှုကြီးဂျိုးဆက်အော်ကွိုင်းကအိန္ဒိယဝန်ကြီးချုပ်မိုဒီပြောတဲ့အတိုင်းကမ္ဘာ့နှံ့ဒီမိုကရေစီတန်ဖိုးတွေခိုင်မာစေဖို့မျှော်လင့်တယ်ဆိုပြီးဒီစီးရေးလေ့ကျင့်ခန်းအတွက်ဖီယိုဒိုရူးစ်ဗဲလ်လေယာဉ်တင်စစ်သင်္ဘောကြီးနဲ့အတူစစ်လေယာဉ်ကြီးတွေရေငုပ်သင်္ဘောကြီးတွေထည့်သွင်းဖို့လေ့ကျင့်စီစဉ်နေပါတယ်။ဒီအစီအစဉ်မှာဂျပန်ကိုထက်သွင်းလာတာဟာသုံးနိုင်ငံစစ်ဘက်ဆက်ဆံရေးခိုင်မာလာဖို့ရည်ရဖြစ်တယ်လို့သုံးသပ်သူတွေကဆိုကြပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်တို့တည်ဆောက်နေတဲ့ကျွန်းအတူတွေနဲ့နှီးတဲ့နေရာကိုစစ်သင်္ဘောတွေစစ်လွှတ်ဖို့စဉ်းစားနေတယ်လို့အမေရိကန်စစ်ဘက်ကကြေညာခဲ့ပြီးတဲ့နောက်မကြာခင်မှာပဲအခုလိုမာလာပါစီးရီးလေ့ကျင့်ခန်းပေါ်ထွက်လာတာဖြစ်ပါတယ်။